2023ဧပြီလ1ရက်နေ့ကကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲမှာတနင်္ဂနွေလုံးလလက်မဲဆန္ဒနဲ့19နေရာအတွက်ရှင်ပြိုင်ကြရမှာအာဏာရပါတီ NLD ကသူရှင်ပြိုင်တဲ့မဲဆန္ဒနဲ့18နေရာထဲက9နေရာပဲအနိုင်ရခဲ့ပါတယ်။2025ရွေးကောက်ပွဲကြီးမှာဒီပြည်လုံးတိုင်းတာနဲ့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ဒီဂျာဖြတ်ရွေးကောက်ပွဲမှာမဲဆန္ဒနဲ့အားလုံးကိုအနိုင်ရဖို့အတွက်မျှော်မှန်းထားခဲ့ပေမဲ့ထင်သလောက်နိုင်မရတဲ့အပေါ်မှာသုံးသက်ဝေဖန်မှုတွေလည်းမျိုးမျိုးထွက်ပေါ်လာနေပါတယ်။ဒီရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူ2,000ကျော်ရှိခဲ့ပေမဲ့ဆန္ဒမဲပေးသူအရေအတွက်တော့နှဲပါခဲ့တဲ့အပြင်ပြည်နယ်တွေကလည်း NLD ပါတီကိုမဲမပေးဘဲသူတို့စိတ်ဆန္ဒရှိတဲ့ပါတီကိုသာမဲပေးခဲ့ကြတာတွေကြောင့် NLD ပါတီအနေနဲ့မျှော်မှန်းသလောက်နိုင်မရခဲ့တာဖြစ်ပါတယ်။ဒီဂျာဖြတ်ရွေးကောက်ပွဲရဲ့ရလဒ်ကိုကြည့်ပြီး NLD ပါတီအနေနဲ့အနာဂတ်အတွက်ပါတီရဲ့နည်းဗျူဟာတွေပြန်ပြီးသုံးသပ်ဖို့လိုနေပြီဆိုတဲ့ထောက်ပြဝေဖန်မှုတွေလည်းရှိလာနေပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမှုဦးဆိုင်ညွန့်လွင်က
2020အတွက်ကတော့ဒီနေ့ရပြတ်မှာတော့တင်ကန်းစာတွေအများကြီးရှိခဲ့တယ်။2015မှာဒီလိုမှနိုင်ရခဲ့တယ်ဆိုတော့ NLD ပါတီကပြည်နယ်ဒီမှာအခုနေရာပဲနိုင်ပါလေ။ဆိုတော့ကျန်တဲ့ပြည်နယ်ဒီမှာအနိုင်မရဘူးဆိုတော့ကျွန်တော်ထင်တယ်အာဏာရနိုင်ငံရေးပါတီ NLD အနေနဲ့တော့ဒီမဟာမိတ်မူဝါဒကိစ္စတွေအဲနာနဲ့ဆက်ဆံရေးကိစ္စကိုပြန်ပြီးသုံးသပ်တဲ့လေကျွန်တော်ထင်ပါလေ။ခုကျန်တဲ့၄နှစ်မှာအာဏာရ NLD ပါတီဘာလုပ်မလဲ။ကျွန်တော်တို့ကတပ်ပါတီအာဏာရှင်စနစ်ကိုမကြိုက်ဘူး။မကြိုက်လို့88မှာတကယ်လုံးဝိုင်းတော့ဒါကိုဆန့်ကျင်ခဲ့တာ။အခုအဲ့ပုံစံမျိုးပြန်ဖြစ်မယ်ဆိုတော့ကျွန်တော်ဘူးမလက်ခံတယ်လို့ကျွန်တော်မထင်ဘူး။2020မှာတော့ဒီကိစ္စမျိုးပြန်မပေါ်အောင်တော့ဒါကြိုးစားရမှာပဲ
2020ဂျာဖြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်မဲဆန္ဒနယ်6နေရာလုံးမှာ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရခဲ့တယ်လို့ရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းရခိုင်တိုင်းရင်းသားပါတီကအနိုင်ရခဲ့ပြီးမွန်ပြည်နယ်ချောင်းစုံမြို့နယ်မှာတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရသွားခဲ့ပါတယ်မွန်ပြည်နယ်ချောင်းစုံမှာ NLD ရှုံနေခဲ့ရတဲ့အကြောင်းရင်းတွေတဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းချောင်းစုံတရအမည်ပေးရေးကိစ္စဒေသခံတွေကမကြေမနက်ဖြစ်တာကြောင့်ဆိုတဲ့တုံ့တက်မှုတွေလည်းရှိနေပါတယ်လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရထွန်းရဲ့အမြင်က
ဒီဂျာဖြတ်ရွေးကောက်ပွဲအနေနဲ့ဒီကုန်းချုပ်ဆရာတွေရှိတာကတော့တိုင်းရင်းသားပြည်သူလူထုတွေရဲ့ခံစားချက်တွေကိုသဘောပေါက်ဖို့လိုတယ်ဆိုတာဒီချောင်းစုံမဲဆန္ဒနယ်ကအရင် NLD ရဲ့နေရာကိုဆုံးရှုံးသွားတာကကြာနေတယ်လို့ကျွန်တော်ထင်တယ်။ရှမ်းပြည်နယ်မှာကတော့ကျေးတီနဲ့နမိုင်းရှူမဲဆန္ဒနယ်တစ်ခုကအရင်2015ရွေးကောက်ပွဲတုန်းကနယ်မြေလုံခြုံမှုမရှိလို့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲလုပ်ပေးနိုင်မှာမဟုတ်ဘူးလို့ယူဆပြီးတော့လစ်လတ်ထားခဲ့တဲ့နေရာတစ်ခု။အဲ့နေရာတစ်ခုကတော့အရင်2015တုန်းကလုပ်ခွင့်ရရင်လေSNL ရပဲနိုင်ဖို့အနေထားရှိတယ်ဒီ NLD ကကောင်းချင်းဆိုးချင်းကြောင့်မဆိုင်ဘူးအဲတခါကျိုင်းတုံဘက်မှာကြတော့လေဒီကံပြိုးကနိုင်သွားတယ်အမ်းမဲဆန္ဒနယ်မှာကြတော့ဒီရွေးကောက်ပွဲနှစ်ခုလုံးဦးသိန်းချွေနိုင်ထားတဲ့နေရာဖြစ်တယ်အခုဂျာဖြတ်ရွေးကောက်ပွဲမှာဒေါက်တာအေးမောင်နိုင်သွားတယ်ဆိုတော့ခုလုံးခြုံပြီးပြောမယ်ဆိုရင်တော့တိုင်းရင်းသားဒေသတွေမှာဒီပါတီကြီးတွေဖြစ်တဲ့ USDP နဲ့ NLDကလူကြိုက်များမှုကြဆင်းလာတယ်လို့အဲ့ဒါလိုချုပ်လို့ရပါတယ
်။ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အတွင်းရေးမှူးဖွဲ့ဝင်ဦးဝင်းထိန်ကဂျာဖြတ်ရွေးကောက်ပွဲမှာပြည်내အများစုမှာ NLD အနိုင်မရတာဟာမဲပေးနှုံနှဲပါခြင်းကအဓိကအချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကိုကိုကြီးကရွေးကောက်ပွဲမှာပြည်သူတွေရဲ့မဲပေးတဲ့ရာဂိုင်းနှုံကြဆင်းလာတာအတွက်စိုးရိမ်ပူပန်မိကြောင်းဒါဟာနိုင်ငံရေးနဲ့ပတ်သက်ပြီးပြည်သူလူထုရဲ့စိတ်ဝင်စားမှုနှဲပါတာကိုပြသနေကြောင်းလာမယ့်2020ရွေးကောက်ပွဲမှာပြည်သူလူထုတက်တက်ကြွကြွပါဝင်လာဖို့အတွက်အသိပညာပေးတွေလှုပ်ဖို့လိုအပ်နေပြီဖြစ်ကြောင်းပြောပါရယ
်ရွေးကောက်ပွဲမှာပါတီတီးတီးရှင်ပြိုင်ရတယ်ဟိုနိုင်တဲ့သူနိုင်တယ်ရှုံးတဲ့သူရှုံးတယ်ဆိုတာကဒါကပါတီစုံဒီမိုကရေစီမှာဖြေဦးဖြစ်စဉ်ပေါ့နော်သို့တော့လဲပေးတဲ့ယာဉ်တိုင်းလုံးကြလာတာကတော့ဒါနိုင်ငံရေးအပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ဆက်ဆက်မယ်လို့ထင်တယ်ဟိုနိုင်ငံရေးလောကတစ်ခုလုံးအတွက်ကျွန်တော်ကဒါနည်းနည်းစိုးရိမ်တယ်အဲ့တော့ကျွန်တော်တို့ကပြည်သူ့ရဲ့ကြားထဲမှာရွေးကောက်ပွဲမဲပေးခြင်းဟာပြည်သူရဲ့နေ့စဉ်ဘဝကိုတက်ရောက်မှုရှိတယ်ပြုပြင်ပြောင်းလဲနိုင်တယ်ဆိုတာကိုဒီတဲ့ပို့ပြီးတော့လူထုယုံကြည်လက်ခံလာအောင်ပြသဖို့လိုမယ်လို့ကျွန်တော်ကအဲ့လိုမြင်တယ်ဆိုတော့2020ရွေးကောက်ပွဲမှာလည်းအဓိကကတော့ပြည်သူလူထုရဲ့တက်ကြွမှုပေါ့စိတ်ပေါ်မှာအော်နိုင်ငံရေးဒီရွေးကောက်ပွဲဆိုတာတွေကပြည်နဲ့ဆက်တက်တယ်ကိုယ်တက်တဲ့ပြောင်းပါဝင်မှုလို့လဲဆိုတဲ့အသိကို လူမဲလူအဲ့လိုပြပါတယ်
ဒီ2019ကြားဖြတ်ရွေးကောက်ပွဲကိုကယားချင်းရခိုင်ရှမ်းမွန်ပြည်နယ်နဲ့စကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းတွေကမဲဆန္ဒနဲ့16ခုမှာကျင်းပခဲ့တာဖြစ်ပြီး NLD ပါတီကစကိုင်းတိုင်းမှာ9နေရာရန်ကုန်တိုင်းပဲခူးတိုင်းနဲ့ချင်းပြည်နယ်မှာ2နေရာစီနဲ့ရှမ်းပြည်နယ်လွှတ်တော်အတွက်2နေရာစုစုပေါင်း9နေရာအနိုင်ရခဲ့ပါတယ်ဒီကြားပြတ်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ 1.2 သန်းမှာမဲလာပေးတဲ့သူက 9,800 ကျော်သာရှိခဲ့ပြီးမဲပေးမှုနှုန်းက35ရာခိုင်နှုန်းကျော်သာရှိခဲ့ပါတယ်ရှင်။